ောင်တရုတ်ပင်လယ်အတွင်းလူမနေတဲ့ကျွန်းတွေကိုသိမ်းပိုက်ဖို့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။ဒါကြောင့်ပိုက်ဆိုင်မှုအတွက်ကာလကြာရှည်အငင်းပွားနေတဲ့တရုတ်နိုင်ငံအတွက်ဒေါသထွက်စရာလို့ရတဲ့ခုဖြစ်လာနိုင်ပါတယ်။ဖိလစ်ပိုင်နိုင်ငံအနောက်ပိုင်းပါလာဝန်ဒေသကစစ်စခန်းတစ်ခုကိုဒီနေ့သွားရောက်လည်ပတ်စဉ်သူပိုင်ကိုပိုင်ငင်းပွားနေတဲ့စပက်တရီကျွန်းစုတွေကကျွန်း9ခု10ခုလောက်မှာဖိလစ်ပိုင်လန်ဖိလစ်ပိုင်နိုင်ငံလန်လွှင့်ထူသွားမယ်လို့သမ္မတဒူတာတေကသတင်းတောက်တွေကိုပြောခဲ့ပါတယ်။တရုတ်နိုင်ငံကတော့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှားနဲ့တိုင်ဝမ်တို့ကအခုလိုပိုင်ဆိုင်ကြောင်းပြောဆိုနေပေမဲ့တဘာဝအရင်းမြစ်တွေကျွေးဝပြီးစတူရန်ကီလိုမီတာ3000ကျော်လောက်ရှိတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးကိုပိုင်ဆိုင်ကြောင်းကျင်းညာထားပြီးစစ်အခြေစိတ်စခန်းတွေဖြစ်ပြောင်းလဲအသုံးပြုနိုင်မယ်လူလုံချင်းတိစောက်မှုတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတာပါ။ကျွန်းတွေကိုတိမ်ပတ်ဖို့အစီအစဉ်နဲ့ပတ်သက်လို့ပြောချခဲ့တဲ့ဖိလစ်ပိုင်သမ္မတကတော့အားလုံးနဲ့မိတ်ဆွေဖြစ်အောင်ကြိုးပမ်းတာတွေရှိခဲ့ပေမဲ့လည်းအချုပ်အခြာပိုင်ဆိုင်မှုကိုတော့ထိမ့်သိမ့်မှုလိုကြောင်းနဲ့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုပြသဖို့နဲ့ခိုင်မာအောင်လုပ်ဖို့လိုတယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ။